မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာနှစ်နှစ်ပြည့်လာပါပြီ။စစ်အာဏာရှင်ရဲ့ဖမ်းဆီးခံရမယ့်အရေးနဲ့အသက်အန္တရာယ်တွေကြောင့်မိသားစုကိုစွန့်ခွာပြီးထွက်ပြေးခဲ့ကြရတဲ့အာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေဟာလည်းဒုက္ခဆင်းရဲတွေကိုကြံ့ကြံ့ခံရင်ဆိုင်ရင်းအိမ်ပြန်ရမယ့်တနေ့ကိုမျှော်လင့်တကြီးစောင့်စားနေကြဆဲဖြစ်ပါတယ်။ဒီထဲမှာ ARD တိုင်းသူမဟေဇယ်လည်းပါဝင်ပါတယ်
။အာဏာသိမ်းပြီဆိုတဲ့ကဆန္ဒပြကြရပေါ့နော်။ဘာလို့ဆိုမကြိုက်တာကိုမကြိုက်ဘူးလို့ထုတ်ဖော်တဲ့အချိန်မှာညီမတို့ကလည်းမကြိုက်တဲ့အတွက်ဒါဆန္ဒပြရပေါ့။ပြတဲ့အချိန်မှာပန်ဖလက်တွေဒီဗနိုင်းတွေဝေးတယ်ပေါ့နော်။နောက်လူငယ်တွေထဲမှာလည်းနည်းနည်းဥဆောင်ပြီးတော့ညီမလှုပ်ရှားတယ်။ဆန္ဒပြဝဲအခု20ဆိုရင်ညီမတို့15ခု16ခုလောက်မှာညီမတို့ဥဆောင်ပြီးပါတာဖြစ်တဲ့အတွက်ကြောင့်မလို့ဒီမျိုးပေါ်ကအာနာပိုင်တွေကညီမတို့မျက်စိကြားတယ်။အိမ်ကိုပေါ့ညီမအိမ်ကိုဝင်စီးတယ်။ဝင်စီးတဲ့အချိန်မှာညီမ4မိနစ်လောက်ပဲသတင်းရရချင်းညီမရှောင်လိုက်တယ်။စောသွားလို့ညီမလွတ်လာတာပါ။ဒီကျောင်းသားသမဂ္ဂရဲ့ခေါင်းဆောင်အနေနဲ့အဲ့ခေါင်းစဉ်တက်တယ်မြို့ပေါ်ကလူငယ်တွေကိုစူးစီးယုံပြီးတော့အထိုင်တပိတ်လှုပ်တဲ့အမှုနဲ့တက်မှုပေါ့သူတို့ဖမ်းတဲ့ခေါင်းစဉ်ပြီးရင် smoke bomb လှုပ်တယ်ပေါ့နော်အဲ့ဒီလက်နက်ဝင်ရှာရယ်ပေါ့ smoke bomb ဝင်ရှာရယ်ပေါ့နော်သူတို့အဲ့ဒီအမှုနဲ့အဲ့ဒီ CDM စာပို့ပေါ့အလုံးပေါင်းဆိုရင်၃ချိန်ဝင်စီးပလိုက်တာပေါ့
သူဟာတက္ကသိုလ်ကဘွဲရပြီးတဲ့နောက်သူ့ရဲ့နေရက်မှာပဲစီးပွားရေးလုပ်ကိုင်နေသူဖြစ်ပြီးစစ်အာဏာရှင်ဆန့်ကျင်ရေးမှာလူအားငွေအားစိုက်ထုတ်ပါဝင်ခဲ့တာတွေကြောင့်စစ်ကောင်စီရဲ့ပြစ်မှတ်ထားခံခဲ့ရတာပါသူ့ကိုဖမ်းဆီးဖို့အတွက်စစ်သားအင်အား50ကျော်နဲ့နေအိမ်ကိုဝင်ရောက်စီးနင်းတဲ့နောက်မွေးရမြေကိုဆွန့်ခွာပြီးလုံခြုံမဲလို့ယူဆရတဲ့နေရာတစ်ခုမှာသူပုံအောင်နေခဲ့ရတယ်လို့ဆိုပါတယ်
အာနာဒိန်းနာနှစ်လပိုင်းညီမကို3လပိုင်းအိမ်မှာဝင်စီးတယ်အဲ့3လပိုင်းနေရနေပြီးတော့ရှောင်နေလိုက်တယ်ထွက်လာတော့ပြောလို့ရှင်တော့ဟိုနိုင်ငံရေးတွေ့ကြုံမရှိရလဲပါတယ်ဒီ process ကိုအရင်မကြလောက်ဘူးလို့ပဲစိတ်ထဲမှာထင်တယ်မျောလင်းချက်ပေါ့နော်6လတစ်နှစ်ကလေးတွေးပဲတွေးတာပေါ့ကိုမဒီအတွေ့အကြုံမရှိတာဆိုတော့အဲ့နဲ့ပြီးလိမ့်မယ်လို့ထင်တယ်ပြီးလိမ့်မယ်လို့ထင်တော့လက်ထဲမှာလည်းဖုန်းနှလုံးပဲပါလာတယ်ပတ်စံကလည်းတသိန်းကျော်ကျော်လောက်ပဲပါတော့တယ်8လပိုင်းမှာညီမအဖေဆုံးတယ်အမညမအိမ်ပြန်လို့မရဘူး။အဲ့ညမအဖေသုံးပါတယ်ဆိုရယ်နာရီအိမ်ကိုတစ်ခါထပ်ပြီးတော့ဝင်စီးတယ်
။အဲ့ဒီမှာတနှစ်ကျော်ကြာလျှို့ဝှက်နေထိုင်ပြီးအွန်လိုင်းစီးပွားရေးလုပ်ရင်းတော်လန်ရေးသမားတွေ CDM တွေကိုကူညီထောက်ပံ့ခဲ့တာကြောင့်စစ်ကောင်စီကသူ့ကိုဖမ်းဝရမ်းထုတ်ခဲ့ပါတယ်။အဲ့ဒါကြောင့်သူထိုင်းနိုင်ငံဘက်ကိုထွက်ပြေးလာခဲ့ရတယ်လို့မဟေဇယ်ကပြောပါတယ်
။ဘလို့မှနေလို့မရတဲ့အဆုံးမှာညမသူများနိုင်ငံပေါ့အခုထိုင်းနိုင်ငံကိုညမရောက်လာတယ်ရောက်လာပြီးတော့ညီမတို့ဘာထောက်ထားမှမရှိပဲနဲ့ညီမတို့နေနေရရပေါ့နော်နေနေရတယ်အခုလောက်ကင်ပြီးတော့ရက်တီဖို့အတွက်ကိုလောက်ကင်ရှာဖွေနေရတာမနှဲလောက်ကင်ရှာဖွေနေရတယ်ပေါ့ညီမတို့ဒီမှာရက်တီဖို့တော်တော်ခက်ပါတယ်ဘာလို့ဆိုတော့ဟိုထိုင်းနိုင်ငံရဲ့ဥပဒေနဲ့ကနှီးမျိုးစုံဟိုကတ်ပေါင်းစုံလောပေါင်းစုံနဲ့ဆိုတော့လေအဲ့တော့တက်ကန်ထရီကိုထွက်ဖို့ကြတော့လေညီမတို့တို့ကအပွင့်လည်းပြောရင်ဆယ်လီလည်းမဟုတ်ဘူးနာမည်ကြီးတွေလည်းမဟုတ်တဲ့အခါကျတော့အခွင့်အရေးကအရန်နေတယ်ညီမတို့ကယက်တီဖို့ဘလို့ယက်တီလို့ယက်တီရမှမသိဘူးမရဲဟိုအရန်ခက်ခဲတယ်အိမ်လဲပြန်လို့မရမြန်မာပြည်လဲပြန်လို့မရတတိယနိုင်ငံလဲထွက်လို့မရထိုင်းရဲ့အခြေအနေကိုလဲကိုကကြည့်နေရတယ်ဒီမှာဖမ်းမိတယ်ဆိုလို့ရှိရင်အ ਨੇ ဆုံးမတောင်းဆိုရင်ဘတ်3000တောင်းတယ
်ထိုင်းနိုင်ငံမှာသူ့လိုပဲမြန်မာပြည်ကထွက်ပြေးလာသူတွေအများအပြားရှိပြီးအခက်အခဲတွေကြုံနေကြရတာတွေကိုလဲသူကပြောပြပါတယ
်အဖမ်းခံရရင်အသက်ခံရမယ်ဆိုတာတေချာနေလို့လူလုံးကြီးပဲပြေးလာတာဒီလာတဲ့ခါကျတော့ညီမတို့မှဒီဘက်ချမ်းမှာခိုင်လုံလောက်တဲ့ငွေကြေးပမာဏနောက်နေဖို့ထိုင်ဖို့တွေအတွက်ကိုဒီမှာနေစီလည်းကုန်တယ်စားစီတွေကလည်းသူများနိုင်ငံကဈေးတွေကအတကုံနေဆိုတော့မြန်မာပြည်ပတ်စံနဲ့တွက်လို့ရှိရင်ရေတောင်ဝယ်တောက်ဖို့ကအဆင်မပြေဘူးမှဘာလို့လဲဆိုတော့ဒီမှာရေဘူးတဘူးကိုတယောက်စာရေဘူးတဘူးလေးကိုဆယ်ဘတ်ကိုပတ်စံနဲ့တွက်ရင်ငွေစည်းက100-110ဆိုရင်1000-1100ဖြစ်နေပြီအဲ့လိုမျိုးတွေကြတော့ညီမတို့တို့ကတော်တော်လေးကိုခက်ခက်ခဲခဲနဲ့ညီမတို့လိုဖြတ်တန်းနေတဲ့သူတွေပေါ့ဒီမှာအများကြီးပဲအမ
သူ့အနေနဲ့အဖြစ်ချင်းဆုံးဆန္ဒကတော့အိမ်ပြန်ကျင်တာပါပဲလို့လဲမဟေဇယ်ကပြောပါတယ
်အဖြစ်ချင်းဆုံးဆန္ဒကတော့အာနာရှင်နေမြန်အမြင့်ပြုတ်ဖို့ပဲအာနာရှင်နေမြန်အမြင့်ပြုတ်ပြီဆိုလို့ရှိရင်ညီမတို့ကတော့ဖက်ဒရယ်ပေါ့နော်ဖက်ဒရယ်အမေစုလိုချင်တဲ့ပန်းတိုင်းတူတီစောက်ချင်တဲ့နိုင်ငံတော်ပေါ့နော်ဒါမျိုးရပြီဆိုလို့ရှိရင်ညီမတို့ကပြေးပြီကိုယ်နိုင်ငံပဲကိုဘာလို့ဆိုကိုယ်အိမ်ပဲကိုပြောကြတယ်အမအာနာရှင်ကြောက်သုံးသွားတဲ့တနေ့အမြန်ရောက်ပါကြီးဘာဖြစ်လို့လဲဆိုတော့ညီမတို့အိမ်ပြန်ခြင်းနဲ့
သူ့လိုပဲအာနာရှင်တော်လန်ရေးမှာပါဝင်ခဲ့လို့မိသားစုကိုစွန့်ခွာထွက်ပြေးပြီးထိုင်းနိုင်ငံမှာခိုလုံနေရတဲ့သူတွေထဲမှာမ မိသားစုဘဝအတွက်တတိယနိုင်ငံကိုထွက်ခွာဖို့ကြိုးစားနေကြတဲ့သူတွေရှိတယ်လို့တိုင်းပြည်အေဂျင့်ရင်ကိုတိုင်းပြည်ကိုမိသားစုထံကိုပြန်လိုချတဲ့သူတွေလည်းအများအပြားရှိပါတယ်။ဘလို့ပဲဖြစ်ဖြစ်ဒီလူတွေအားလုံးရဲ့ရင်ထဲမှာတော့တိုင်းပြည်အမြန်ဆုံးငြိမ်းချမ်းပြီးအရင်လိုအေဂျင့်ပျော်ရွှင်တဲ့ဘဝတွေပြန်ရလိုတဲ့ဆန္ဒကတော့မလွဲမသွေပဲဖြစ်ပါတယ်ရှင်။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။